Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ15ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို9မီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားပေါင်းပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါဆီးရီးယားနိုင်ငံရက်ကာမြို့ရက်ကနေအစ္စလာမ်ဘီအစွန်ရောက် IS တိုက်ခိုက်သမားတွေဆုတ်ခွာနေကြပါတယ်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာတော့မနေ့စနေနေ့ဘုံးကွဲမှုမှာလူ90ကျော်သေဆုံးပြီးအများပြတန်းရာရခဲ့တဲ့အထက် VOA သတင်းထောက်တူလည်းထိခိုက်တန်းရာရခဲ့ပါတယ်ဒီလိုထိတန်းရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့ SEO ကိုတန်းတက်တက်ကအဖွဲ့အစည်းတန်းကလက်မှတ်ယူထရမှာဖြစ်ပါတယ်ပြစ်ကတက်ခတ်မှုမရှိလို့လက်မှတ်ယူထရမလိုဘူးလို့ပြောနေတဲ့အဖွဲ့အစည်းလည်းရှိပါတယ် SEO ဟာအမိန့်တမ်းမှာအဖြစ်ပြစ်ကတက်ခတ်ရေး
တမရကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းပြောသွားတာပါပြည်စုံကိုတည်နေပြီးမှနားဆင်ကြရပါမယ်ဒါအပြင်ထိုင်းမြန်မာနယ်စပ်မှာလိန်စိတ်ကြွဆေးပြားအများပြားဖန်းစီရမိတဲ့အကြောင်းနဲ့နိုင်ငံတကာဆန်ရသတင်းလွှာတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်းနိုင်ငံကိုရန်နိုင်လို့ပြောပြပေးပါမယ်ရှင
်အမေရိကန်တို့အထောက်ပံ့ပေးထားတဲ့ဆီးရီးယားပြည်သူစစ်တွေဝိုင်းထားတဲ့ရက်ကာမြို့တွေကနေစုခွာရေးသဘောတူညီချက်နဲ့အစ္စလာမစ်အစွန်ရောက် IS တိုက်ခိုက်ရေးသမားအဖွဲ့မြို့ကနေစုခွာခဲ့ကြပါတယ် IS တိုက်ခိုက်ရေးသမားတွေကလူသားတိုင်းတွေဖြစ်အုံပြုတဲ့အနေနဲ့အရက်သားတွေကိုလည်းခေါ်သွားတယ်လို့ပြည်သူစစ်ပြောခွင့်ရတဲ့ဦးကဒီကနေ့တင်းကနေနေမှာပြောပါတယ်တစ်ချိန်တည်းမှာပဲအမေရိကန်တို့ထောက်ပံ့ပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေနဲ့အစ္စလာမ်ရဲ့အစွန်ရောက်တွေကြားတိုက်ပွဲတွေကတော့ဆက်ဖြစ်နေစေပါဆစ်စင်ရေးပြီးသွားပြီမဲ့မြို့ထဲမှာကျန်နေတဲ့စစ်သွေးကြွားတွေကိုချေမှုန်းတဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတယ်လို့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ပြောခွင့်ရတဲ့ဦးကိုကိုကာပီရိုက်တာစတင်းကဖော်ပြပါတယ်ကျန်ရှိနေသေးတဲ့ IS တိုက်ခိုက်ရေးသမားတွေလက်နက်ချမလားအသေးခံမလားရွေးရမယ်လို့ပြောခွင့်ရကအစောပိုင်းမှာပြောဆိုထပ်လာပါIS တို့ထိန်းချုပ်ခဲ့ရာရက်ကာမြို့ကိုသိမ်းပိုက်နိုင်ရေးအမေရိကန်တို့ထောက်ပံ့ပေးထားတဲ့တိုက်ခိုက်ရေးသမားတွေရဲ့နောက်ဆုံးထိုးစစ်မတိုင်ခင်ပြီးခဲ့တဲ့တောက်ချာနေ့မှာတော့မြို့ရင်းကနေအရက်သားအများအပြားထွက်ပြေးခဲ့ကြပါတယ်။အရက်သားတွေဘေးကင်းရာထွက်ခွာနိုင်ရေးအတွက်ညွန်ပေါင်းတပ်ဖွဲ့တွေဘက်ကတိုက်ခတ်မှုအရှင်လျှော့လိုက်တာကိုအခွင့်ကောင်းယူပြီး IS တိုက်ခိုက်ရေးသမားတွေထိန်းချုပ်ထားစေရက်ွက်တွေတဲကနေဒီအပိုင်းအတွက်မှာပဲယာနဲ့ချီတဲ့အရက်သားတွေထွက်ခွာနေကြပါတယ်။ဒေသခံ IS တိုက်ခိုက်ရေးသမားတွေလက်နက်ချအညံ့ခံနေကြတယ်လို့ဒေသခံတွေကပြောပေမဲ့မျိုးရင်းကအာကစားယုံနောက်အမျိုးသားစစ်ရုံပါဝင်မျိုးရင်းကနေရာတချို့ကိုတော့စစ်သွေးကြွတွေကထိန်းချုပ်ထားစေဖြစ်ပါတယ်။အမေရိကန်တို့အထောက်ပံ့ပေးထားတဲ့အတိုက်ခံ Syria Democratic တပ်ဖွဲ့တွေကရက်ကာမြို့ကိုဇွန်လ9ရက်နေ့ကစလို့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးမြို့ရဲ80ရာခိုင်နှုန်းချုံကိုသိမ်းပိုက်ထားနိုင်ပြီဖြစ်ပါတယ်။ Euphrates မြစ်ပေါ်ကရက်ကာမြို့ဟာဆိုရင် IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေရဲ့အုပ်ချုပ်ရေးမြို့တော်လည်းဖြစ်ပါတယ်ရှင်
။ဆိုမာလီနိုင်ငံမိုဂါဒီရှုမြို့တော်မှာစနေနေ့ကလူများပြားဒဏ်ရာရသေဆုံးခဲ့တဲ့ truck ကဘုံးကွဲမှုကြီးဖြစ်ခဲ့ပြီးတဲ့နောက်ဆိုမာလီသမ္မတကဝန်ထဲချီကွဲပွဲနေ့ဖြစ်တဲ့3ရက်သတ်မှတ်ကြေညာလိုက်ပါတယ်။ဒဏ်ရာရသွားတဲ့သူတွေထဲမှာ VOA သတင်းတော်တဦးလည်းပါဝင်ခဲ့ပါတယ်။ဒီဘုံပေါက်ကွဲမှုကမိုဂါဒီရှုမြို့ကအသွာလာများတဲ့ဇိုဘီလန်းစုံနာမှာဖြစ်ခဲ့တာဖြစ်ပြီးတော့လူ90ကျော်တိဆုံးခဲ့တယ်လို့ကျမရေးတာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်။ပေါက်ကွဲမှုကြောင့်အဲ့ဒီနားတစ်ဝိုက်ကအဆောက်အုံတွေဖြိုကျခဲ့သလိုကားတွေဒါဇင်နဲ့ချီပြီးလမ်းတွေပေါ်မှာလွတ်စင်ပျက်စီးသွားခဲ့ပါတယ်။ဒီပေါက်ကွဲမှုဟာမိုဂါဒီရှုမြို့မှာလက်လောကာလာတွေအတွင်ဖြစ်ခဲ့တဲ့အပြင်းထန်ဆုံးပေါက်ကွဲမှုဖြစ်ပြီးတော့မြို့ကန်တွေအနေနဲ့တွေးလူကြဖို့ကျန်းမာရေးတာဝန်ရှိသူတွေကတောင်းဆိုလိုက်ပါတယ်။အခုချိန်ထိတော့ဘယ်သူမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့အလားတူတိုက်ခိုက်မှုမျိုးတွေကိုတော့ Islamic အစွန်ရောက် Al-Qaeda နဲ့ Al-Shabaab အဖွဲ့တွေကလုပ်လို့ရှိပါတယ်။ American နဲ့ကုလသမဂ္ဂတို့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြင်းထန်စွာပြစ်တင်ရှုတ်ချလိုက်ပြီးထိခိုက်ဒေဆုံးသူတွေအတွက်ဝန်ထဲကြောင်းပြောကြလိုက်ပါတယ်နော်။
ဗင်နီဇွဲလားနိုင်ငံရဲ့ပြည်내23ခုလုံးမှာအုပ်ချုပ်ရမှုတွေအတွက်ဒီကနေ့တနင်္ဂနွေနေ့မှာမဲပေးပွဲတွေချင်းပါမှာဖြစ်ပြီးဒီမဲပေးပွဲကပြဿနာပေါင်းစုံပတ်လည်ဝိုင်းနေတဲ့လက်ဝဲရင်းသမ္မတနီကိုလတ်မာဒူရိုအတွက်တော့ဆန်းသတ်မှုတစ်ခုလို့ရှုမြင်ထားကြပါတယ်။တကယ်တော့ရွေးကောက်ပွဲကပြီးခဲ့တဲ့နှစ်ကလေးကလောက်မှာပါ။ဒါပေမဲ့လည်းမဲပေးပွဲအကျိုးခံမှန်းချက်တွေမှာသမ္မတမာဒူရိုရဲ့ဆိုရှယ်လစ်ပါတီကအကြီးအကျယ်ရှုံ့နှိမ်ခဲ့ပြီးတဲ့နောက်မှာသမ္မတမာဒူရိုကိုလိုလားတဲ့အမျိုးသားရွေးကောက်ပွဲဆိုင်ရာကောင်စီကမဲပေးပွဲကိုအချိန်ဆွဲခဲ့တာဖြစ်ပါတယ်။ ဒီ ရွေး ကောက် ပွဲ မှာ လွတ် လပ် တဲ့ နိုင်ငံ တကာ စောင့်ကြည့် သူတွေကို မာဒူရို အစိုးရ က ခွင့်ပြုဖို့ ညှဉ်းဆန် ထားပြီး အမေရိကန် အစိုးရ တာဝန် ရှိ သူတွေ က ရွေး ကောက် ပွဲ ကို သတိ ထား စောင့်ကြည့် နေ ကြပါတယ် လွတ် လပ် မျှတ တဲ့ ရွေး ကောက် ပွဲ ဖြစ် ရေး အစိုးရ ဘက် က စောင့်ရက် ဖို့ အမေရိကန် ပြည်ထောင် စု ဘက် က တောင်း ဆို တဲ့ အကြောင်း နိုင်ငံ ဆိုင် ဝန်ကြီး ဌာန ပြော ခွင့် ရ ဟက်တာ နျူးနက် က မနေ့ စနေ နေ့ က ပြောပါတယ် အထိုက် ခံ နိုင်ငံ ရေး သမား တွေ ဘက် က ပြည်내 အများ စု မှာ အနံ ရ ခဲ့ ရင် တောင်မှ ထိထိ ရောက် ရောက် အာဏာ ကျင့် သုံး အုပ်ချုပ် နိုင် ဖို့ အာမခံ ချက် တော့ မရှိ ပါဘူး အတိုက်ခံကြီးဆိုတဲ့လွှတ်တော်ထံကနေဥပဒေပြည်ရေးအာဏာကိုသိမ်းယူထားတဲ့တိုင်းပြည်ပြည်လွှတ်တော်ရဲ့လက်အောက်ခံနေအဖြစ်အုပ်ချုပ်ရေးမှုသစ်တွေကကြမ်းကြင်ရမယ်လို့သမ္မတမာဒူရိုကပြောဆိုထားပြီးဖြစ်ပါတယ်။ဒါပြင်ရွေးကောက်ပွဲအာဏာပိုင်နေအနေနဲ့မဲရေအတွက်ကိုမှန်မှန်ကန်ကန်တည်တည်ကြကြလုပ်ပါမလားဆိုတဲ့အပေါ်မှာလည်းအစိုးရအတိုက်ခံတွေကတန်လျက်ရှိနေကြပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာထွေထွေရွေးကောက်ပွဲကိုဒီကနေ့ကျင်းပနေပြီးတော့မဲဆန္ဒရှင်တွေဟာမဲယုံတွေကမှာသွားပြီးတော့မဲပေးနေကြပါတယ်။အကဲကတ်တွေကတော့ဒီရွေးကောက်ပွဲမှာ conservative တွေအနိုင်ရလာနိုင်တယ်လို့သုံးသပ်နေကြပါတယ်။လူလူစစ်တမ်းတွေမှာတော့ conservative နဲ့ socialist ဝါဒီတွေရဲ့ညွန်ပေါင်းအဖွဲ့ကွဲသွားပြီးရဲ့နောက် conservative ပါတီခေါင်းဆောင်လည်းဖြစ်လက်ရှိနိုင်ငံတိုင်းဝန်ကြီးလည်းဖြစ်တဲ့အသက်32နှစ်အရွယ်ဆက်ဘက်ရှင်ကော့စ်အနိုင်ရမယ်လို့ ခမန်းနေကြပါတယ်။သူက conservative ပါတီကိုအောင်မြင်စွာပြန်လည်တည်ထောင်နိုင်ခဲ့သလိုဩစတြေးလျလက်ရာဇွန်ဝါဒီအပါအဝင် လက်ရဝါဒီတွေကိုစီယုံလှုံ့ဆော်နိုင်ခဲ့သူဖြစ်ပါတယ်။မဲသက်စည်းဝေးကာလတွေအတွင်းမှာတော့လူဝင်မှုကိစ္စကအဓိကထားပြီးတော့ပြောဆိုဆွေးနွေးခဲ့ကြတဲ့ကိစ္စဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟာလူဦးရေကိုးသားနီးပါးလောက်သာရှိပြီးတော့2005ခုနှစ်ကရွှေပြောင်းခြေချနေတိုင်မှုပြဿနာအတွင်းမှာခိုလုံွေလျှောက်ထားသူကိုးသားကိုလက်ခံပြီးအများစုကမွတ်စလင်တွေဖြစ်နေတာကြောင့်တင်းကြပ်တဲ့လူဝင်မှုဥပဒေကိုထ Vander Bellen go Capito, Yening Rava. Dame a good Jamara Sebastian Cars Usong, the conservative Pidu Party Ha, Lurus Sedani Matezonga, Shini Bido, Layazon, Freedom Party Net, Social Lady Garo, Tudiani Adresin Banjama, Pidelu, Gagadiga, Subari, Layazon Wadi in Nero, Nebamiazo, Trema, Nemansua, Poedema, Patama Zonjin, Pala, Nindelule, Gagadiga, Tunga Java. No?
New American Fan Yenibe Mimavada season ago, Yeni Chonai Gwegani Kononai T. Cytometer Sakon, Kilohas Tikon Chow Shetonia. Cytometer Sako, Kilohas Tinganga Chonga. Cytometer Nasanga, Kilohas Titiku Chonga Ruani, Biro Tolan Piniwari.
ပြည်ဦးမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရည်သဘောတူစာချုပ်မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပူးပေါင်းပါဝင်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လိုင်းတို့ကတိ ဲ့တယ်လို့လဲနိုင်ငံတော်အထက်မြင့်ကန်ပုဂ္ဂိုလ်ကပြောပါတယ်ဖက်ဒရယ်ဆိုင်ရာအခြေခံမှုတွေကိုဆွေးနွေးနိုင်ဖို့အတွက်ဒီနှစ်အတွင်းမှာပဲ27ရာစုပင်လုံးတတိယကြိမ်အစည်းအဝေးကိုကျင်းပသွားမှာဖြစ်ပြီးလာမယ့်2018ခုနှစ်မှာနောက်ထပ်နှစ်ကြိမ်ကျင်းပမယ်အကြောင်းနောက်ဆုံးအကြိမ်ညီလာခံမှာတော့ဖက်ဒရယ်ဆိုင်ရာအခြေခံမှုတွေအပြည့်အပြည့်ချမှတ်နိုင်အောင်လုပ်ချဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုချင်းမင်းအောင်လှိုင်ကတော့NCA ကိုလက်မှတ်ထိုးဖို့လိုအပ်တယ်လို့ပြောဆိုပြီးလက်မှတ်မထိုးသူတွေဟာဆိုရင်ဖက်ဒရယ်ပြည်ထောင်စုစနစ်ဒီမိုကရေစီစနစ်တွေကိုဆန့်ကျင်ပြီးလက်နက်ကိုင်တူတလူငါတမင်းစနစ်ကိုတီးထောင်လို့သူတွေလို့ယူဆမှာဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်ရှင်
။ Australia နိုင်ငံ Sydney မြို့မှာတော့ဆန္ဒပြသူရာပေါင်းများစွာဟာ Pacific မုတ်တရားတွေကကျွန်းတွေမှာထိန်းသိမ်းထားတဲ့ခေလုံငွေလျှောက်ထားသူတွေကို Australia နိုင်ငံမှာနေခွင့်ပြုဖို့အတွက်ဒီကနေ့မှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမှာခေလုံငွေလျှောက်ထားသူတွေကိုပြန်လည်နေရာချထားဖို့တတ်မှတ်ထားတဲ့ယနီကတ်လာနဲ့အမျှအခုလိုတောင်းဆိုဆန္ဒပြခဲ့ကြတာပါဩစတြေးလျအစိုးရရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးမူဝါဒတွေအရပင်လယ်ထဲမှာမိတဲ့ခေလုံငွေလျှောက်ထားသူတွေကိုပစိဖိတ်သမုဒ္ဒရာတွေကပေါပူအန်ယူဂီနီပိုင်မနက်စ်ကျွန်းနဲ့မိုက်ခရိုနီးရှားကျွန်းစုနိုင်ငံပိုင်နော်ရူးကျွန်းတွေကိုပို့ပြီးတော့အဲ့မှာသူတို့ရဲ့ခေလုံငွေလျှောက်ထားမှုကိုစစ်ဆေးနေတာဖြစ်ပါတယ်ဒီလူတွေအနေနဲ့ဩစတြေးလျနိုင်ငံမှာဘယ်တော့မှအခြေချခွင့်ရမှာမဟုတ်ဘူးလို့လည်းပြောပါတယ်မနက်ကျွန်းကထိုင်းသိမ်းစခန်းကိုတော့အောက်တိုဘာ31ရက်နေ့မှာပိတ်မှာဖြစ်ပြီးတော့ဒုက္ခသည်အဖြစ်ခေလုံငွေပယ်ချခံရသူတွေအနေနဲ့ပါပူအန်ယူဂီနီယာမှာပဲနေရမှာဖြစ်ပါတယ်ဆစ်ဒနီမြို့ကဒုက္ခသည်အကူအညီပေးရေးအေဂျင်စီဦးဆောင်တဲ့ဆန္ဒပြသူတွေကတော့ဖမ်းဆီးထားတဲ့သူတွေကိုအော်စတြေးလျနိုင်ငံမှာအခြေချခွင့်ပေးတင်တယ်လို့ပြောပါတယ် Papua New Guinea နဲ့ Nauru ကျွန်းမှာ ထိန်းသိမ်း ထားတဲ့ အထက်က ခေလုံငွေ ရှောက်ထားသူ 1250 ကို လက်ခံပြီးတော့ American သမား Hong Barack Obama က ပြီးခဲ့တဲ့ နှောင်းပိုင်းက သဘောတူခဲ့ပြီးတော့ Australia ကတော့ America တိုက် အလဲပိုင်း နိုင်ငံတွေက ဒုက္ခသည်တွေ ကို လက်ခံဖို့ သဘောတူခဲ့ပါတယ် ပြီးခဲ့တဲ့လကတော့ လူ 20 လောက် American ပြည်ထောင်စုမှာ ရွှေ့ပြောင်း အခြေချခဲ့ကြပါတယ် ခင်ဗျာ
Afghanistan နိုင်ငံနဲ့ နေဆာ Pakistan ဘက်ကမှ ဒီကနေ့ တနင်္ဂနွေနေ့ လမ်းဘေးတောင်ပုံ ပောက်ကွဲတာကြောင့် အနည်းဆုံး စစ်သား 4 ဦး သေဆုံးပြီး အများအပြားဒဏ်ရာရတယ် လို့ Pakistan အနာဘိုင်းတို့က ပြောပါတယ် American တို့ရဲ့ ထောက်လှမ်းရေး အချက်အလက် အရ ပြီးခဲ့တဲ့ သတင်းပတ်က ပြန်ပေးဆွဲကံ American Canada မိသားစုကို ကဲထုတ်ရေး Karen လူမျိုးစု ဒေသမှာ တာဝန်ချထားခဲ့တဲ့ ကယ်ဆယ်ရေး တပ်ဖွဲ့တွေက တစ်ခု ဖြစ်တယ် လို့ Pakistan စစ်တပ်က ပြောပါတယ် ဘုံခွဲတိုက်ခိုက်မှုကို သူတို့ လုပ်တာ လို့ Pakistan Taliban ဘက်က လည်း ပြောဆိုထားပါတယ်ရှင်
Hollywood ကဩစာကြီးမားတဲ့ရုပ်ရှင်ထုတ်လုပ်သူ Harvey Weinstein ရဲ့အရှုပ်တော်ပုံဟာပို့ပြီးတော့ကြီးမားလာနေပြီးတော့ Oscar Academy ချီးမင်းတဲ့အဖွဲ့ကလည်းသူ့ရဲ့လိမ်မိုင်းဆိုင်ရာစော်ကားမှုဆွဆွဲခံရတဲ့အရှုပ်တော်ပုံနဲ့ပတ်သက်ပြီးအဖွဲ့စည်းမှာသူ့ကိုအဖွဲ့ဝင်အဖြစ်ကနေပယ်ဖျက်လိုက်ပါတယ်။ဖွဲ့ဝင်50လေးဦးပါတဲ့ဘုတ်အဖွဲ့ကလည်းစနေနေ့တုန်းကသူနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုဆွေးနွေးခဲ့ကြပြီးတော့ Oscar ရွေးချယ်ရေးအဖွဲ့ရဲ့အဖွဲ့ဝင်တဦးအဖြစ်ကနေလည်းတညီတညွတ်ထဲပယ်ဖျက်ခဲ့ပါတယ်။ဘုတ်ခွဲရဲ့ကြေညာချက်မှာတော့ရုပ်ရှင်လုပ်ငန်းရုပ်ရှင်လောကသားတွေမှာအခုလိုလိမ်မိုင်းဆိုင်ရာမတော်မတရားဖြစ်နေတာတွေကိုလက်မခံနိုင်ဘူးဆိုတော့သတင်းစကားကိုပေးနိုင်ဖို့အတွက်အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်ပါတွေပဲကိုဆက်ပါမယ်ရှင်တနိုင်ငံလုံးငြိမ်းချမ်းပြီးတော့တိုင်းသာပြည်သူအားလုံးလှူလာတဲ့ Federal ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်တိုင်းသာလက်နက်ကိုင်ဖွဲ့အားလုံးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စရေသဘောတူစာချုပ် NCA လက်မှတ်ရေးထိုးကြဖို့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်ကတိုက်တွန်းလိုက်ပါတယ်ဒီကနေ့ကျင်းပတဲ့ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်အထိမ်းအမှတ်နှစ်မှာအခုလိုတိုက်တွန်းလိုက်တာပါဒီလိုမျိုးတိုင်းသာလက်နက်ကိုင်တွေကို NCA လင်းချောင်းကိုပဲရှောက်လမ်းမှုအစိုးရနဲ့တပ်ဖက်ကဖိအားပေးမှုတွေကြောင့်ရှေ့ငင်းချင်းရေလုပ်ငန်းစဉ်တွေမှာပြည်လဲမှုတွေထက်အကြက်တဲတွေဒါပိုကြုံလာရနိုင်တယ်လို့လည်းအကြက်ခတ်တွေကသုံးသပ်နေပါတယ်။မဆုမွန်ကဆက်ပြောပြပါလိမ့်မယ်ရှင်။
ပြီးခဲ့တဲ့2015ခုနှစ်အောက်တိုဘာလ15ရက်နေ့ကသမရဦးသိန်းစိန်လက်ထက်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စရေသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးဒီကနေ့အောက်တိုဘာလ15ရက်နေ့မှာတော့ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီဦးဆောင်တဲ့အရသာအစိုးရလက်ထက်မှာတော့27ရာစုပြည်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ခဲ့တာအပြစ်ရလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ရစာချုပ် NCAပေါ်မှာအခြေခံတဲ့နိုင်ငံရေးဆွေးနွေးမှုတွေဆောင်ရွက်ဖို့ကြိုးစားနေကြဆဲဖြစ်ပါတယ်။ဒီကနေ့ NCA နှစ်နှစ်ပြည့်အခမ်းအနားမှာလည်းအမျိုးသားပြည်လဲတင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဒီအနေနဲ့ NCA လက်မှတ်ရေးထိုးပြီးအမျိုးသားပြည်လဲတင့်မြတ်ရေးလမ်းကြောင်းကိုရှောက်ကြဖို့ထပ်ပြီးဖိတ်ခေါ်လိုက်ပါတယ်
။ကျမတို့အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုစတင်ခဲ့ချိန်မှာNCA လက်မှတ်ရေးထိုးဖို့ညှိနှိုင်းတဲ့အဖွဲ့တွေရှိနေသလိုအခြားတစ်ဖက်မှလည်း NCA ကိုလက်မခံနိုင်သေးတဲ့အဖွဲ့တွေရှိနေခဲ့ပါတယ်ဒီအဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ငြိမ်းချမ်းရေးတကားဖွင့်နှံ့ထားပြီးလက်ကမ်းကြိုဆိုလျက်ရှိနေပါတယ် NCA လက်မှတ်မထိုးဘဲကျန်နေသေးတဲ့အဖွဲ့တွေအားလုံးအနေနဲ့လည်းအနာဂတ်နိုင်ငံတော်အတွက်စက်ဒရအခြေခံမူတွေချမှတ်တဲ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့အစဉ်မြဲဖိတ်ခေါ်ထားပါတယ်တကယ်တော့ NCA ဆိုတာကျမတို့ပြည်ထောင်စုရဲ့အမျိုးသားပြန်လည်တင်ညာရေးရဲ့စတင်မှုတရားလို့ဆိုနိုင်ပါတယ်။ NCA ဟာလမ်းဆုံးခရီးမဟုတ်ပါဘူး။ NCA ကနေနိုင်ငံရေးဆွေးနွေးပွဲတွေတက်လှမ်းမဲ့ငင်းကြေးညီလာခံတကားကိုဖွင့်လှစ်ပေးလိုက်ခြင်းဖြစ်တယ်ဆိုတာကိုဒီကနေ့ထပ်လောင်းပြောကြားလိုပါတယ်။
တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကလည်းတိုင်းပြည်ငြိမ်းချမ်းရေးတည်ဆောက်နိုင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံး NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးကြဖို့ NCA နှစ်နှစ်ပြည့်အခမ်းအနားမေခွန်းမှာတိုက်တွန်းပါတယ
် NCA ကိုတိုင်းတက်တက်ကအဖွဲ့စည်းတန်းကလက်မှတ်ယူထိုးရမှာဖြစ်ပါတယ်တိကတက်ခတ်မှုမရှိလို့လက်မှတ်ယူထိုးစရာမလိုဘူးလို့ပြောနေတဲ့အဖွဲ့ချုပ်လည်းရှိပါတယ် NCA ဟာအမိန့်တမ်းမှာအဖြစ်တိကတက်ခတ်ရေးသဘောတူစာချုပ်ဖြစ်ပါတယ်အနည်းသာအဖြစ်တော့ဒီချက်ပုံမူကျင့်ပြမှာနောက်ဆုံးပါဒါကြောင့် NCA ကိုလက်မှတ်ရေးထိုးဖို့လိုအပ်ကြောင်းအခိုင်အမာပြောကြားလိုပါတယ်
။ဒါအပြင်ဒီမိုကရေစီနည်းလမ်းနဲ့အညီနိုင်ငံရေးနည်းလမ်းအနေနဲ့ဖြည့်ရှင်းဆောင်ရွက်နိုင်မှုလက်နက်ဆွဲကင်တဲ့လမ်းစဉ်ကိုဆွတ်လွတ်ဖို့ကိုလည်းတက်မတော်ကာကွယ်ဦးစီးချုပ်ဘက်ကထိုက်မှန်တိုက်တွန်းပါတယ်
။မြန်မာနိုင်ငံအတွက်မှာမိတိတိထံကြားသူအားလုံးဟာနိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုလေးစားလိုက်နာဆောင်ရွက်ဖို့လိုအပ်ပါတယ်။ဥပဒေနဲ့ညီဆောင်ရွက်မှုများကိုလည်းလက်ခံကြရမှာဖြစ်ပါတယ်။ရေဆန်ကြိုးပမ်းနေရတဲ့ပြည်ပဒါတွေကိုလည်းဒီမိုကရေစီမူပေါင်းအတွင်းကနေဖြည့်ရှင်းသွားမှာဖြစ်ပါတယ်။ Dilubeh demokrasi yang sangat berpihak. Dan sebagai di luar tangsu mumbul itu le sunu di, nangai ni dah rujuk dah kecik sangat dah macam apa. Dilu sama nampu, permasu sabi cangkang yang macam langgaro, DNC sahaja mah.
บางวันเดี๋ยวมาอยู่ที่เจ้าแม่พี่ป่ะเลยแต่ยังนั่นก็ยังเนี่ยสุยารู้จักเลือดจ่ายเช่นกันแต่บอกตัวนี้มือกูเราหนีไหนเนี่ยจะเช่นนี้มาคุณรู้ไหนกันหน่อยแต่เมื่อปุ๊กปักกายอดัมรอกาวเออุจิจอบปักกาวแต่ยังนั่นก็ยังพูดอีกประมาณสี่ลำไม่ยี่ทบุพี่อาเป้ไต่ตัวมือเจ้าเสียสักจะเดรินเนี่ยจงลายไหนเนี่ยลุ่มยังมาไหนเงี้ยแค่อุ้มมาเมาสุกันตรงตาบาร์เลย
ที่นี่ไม่กงยาสุนอ่ะสุยารู้ เดี๋ยวเช้ามาชอบมูมาทุ่งน้องมาเอ็นซีมาทุ่งน้องนี่ก็มาดูแลดูพี่เนี่ยเต็มวันเลยขาจ้ารอที่เช้านี้เองดูงานเสียเนี่ยเราจะได้ดูมาดูทำไมที่ดันเสียบ้านเนาะเต็มมาไม่มีอะไรเลยมาดูที่เนี่ยอดีตก็รอแต่เดี๋ยวเจนี่ละก็มาแต่งงานมาอยู่เอ็นซีพีพีนี่เราไปคนละคนเนี่ยพีพีสูนุ่มวิจารณ์เราพิลุงไหนเมื่อสูงเนาะ
ชีนี่ตรงนี้ก็ล้านหนึ่งนะบ่เอลูโมเป็นเนี่ยเสร็จตัวไม่ปงเลยมือพี่เนี่ยเนาะชีนี่อาจจะมีอุปกรณ์ตัวไหนเนี่ยลูกทั้งหมดปีกันเนี่ยปีเราสูงยิ่งใหญ่ยิ่งนิลากันน้องอาจจะบอกที่นิมูไม่ยากเด้อเฟดเรสัยอาเชกันมือเรสละนี่นายนายมูเนี่ยน่าจะเชกันมือเรสชามันนายมูที่นี่น่าท้องสักคนคนนี้ด้วยมาเป็นน่าจะยิ่งใหญ่ยิ่งนิลากันจะเจนเจนบ้าบูชีวาเลยอะไรตัดยาเจนนิลากันงานนี่ทำไมยาชีลาไม่เชกันมือเรื่องนี้จะเส้นต မလဲဆိုတာဆွေးနွေးဖို့ရှိပါတယ်။ဒါတွေပြည့်ပြည့်ရင်တော့ Federal နဲ့ပတ်သက်တဲ့ခိုင်မာတဲ့အုတ်မြစ်တစ်ခုထွက်ပေါ်လာပြီလို့ဆိုနိုင်မှာဖြစ်တဲ့အကြောင်းဒေါက်ဆန်းစုကြည်က MCA နှစ်နှစ်ပြည့်အခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောဆိုထားပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ထန်းညမာနယ်စပ်မဲဆောက်မြို့မှာအော်တိုဘာလ14ရက်နေ့ကလိန်စိတ်ကြွဆီအလုံးရေတသိန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။ဒီဆေးတွေဟာအိန္ဒိယဘက်ကနေဝင်လာပြီးမြန်မာနိုင်ငံအပါအဝင်အိန္ဒိယနိုင်ငံတွေကိုအောက်ခွန်နဲ့တင်သွင်းနေတဲ့ဆေးတွေဖြစ်တာကြောင့်ဆေးတင်သွင်းသူကိုအာဏာပိုင်တွေဖမ်းဆီးစစ်ဆေးနေပါတယ်။ဒီသတင်းပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့နယ်အတွင်းမှာအောက်ခွန်ဌာနနဲ့ထိုင်းစစ်တပ်တို့ပူးပေါင်းပြီးအိန္ဒိယချင်းနိုင်ငံတွေစီကိုတရားမဝင်ပို့ဆောင်မဲ့လိန်စိတ်ကြွသေးတွေကိုဖမ်းဆီးမိကြတာဖြစ်ပါတယ်။ဈေးလုံးရေတန်းတသိန်းကျော်ရှိပြီးနေဆက်မှာအခုလိုဖမ်းဆီးမိတာဟာအများဆုံးဖြစ်တယ်ဆိုပြီးထိုင်းအာဏာပိုင်တွေကပြောပါတယ
်။การสอดส่องดูแลความเรียบร้อยในพื้นที่หรือการกระทําผิดกฎหมายนะครับตามกฎหมายของหน่วยงานที่เกี่ยวข้องในบ้านเราอยู่แล้ว
။ဖမ်းဆီးမှုလုပ်ခဲ့တဲ့ထိုင်းစစ်တပ်ကအရာကြီးကြီးပြောသွားတာကတော့ထိုင်းမြန်မာနယ်စပ်ကမ်းလှမ်းနေရာကိုကျွန်တော်တို့နေတိုင်းတွားကြည့်နေတယ်တခုခုဥပဒေချိုးဖောက်တာတွေ့ရင်တော့စီကံအတိုင်းအေးအေးယူဆောင်ရွက်တာတွေလုပ်မှာပဲဆိုပြီးပြောဆိုသွားခဲ့တာပါအခုဖမ်းမိတဲ့လိန်စိတ်ကြောက်ဈေးမျိုးဟာအိန္ဒိယနိုင်ငံထုတ်ဖြစ်ပြီးအလုံးပေါင်းတန်းတသိန်း 23,000 ဖြစ်ပြီးဒါဟာထိုင်းနိုင်ငံမှာအများဆုံးဖမ်းမိတာလို့ဆိုပါတယ်ဖမ်းဆီးမိတဲ့ကားကထိုင်းနိုင်ငံသားကားပိုင်ရှင်ထိုင်းနိုင်ငံသားအမျိုးသားခရိုင်စုံကိုတော့ဖမ်းဆီးစစ်ဆေးနေတယ်လို့လည်းထိုင်းအနာပိုင်ကဆိုပါတယ်လိန်စိတ်ကြောက်ဈေးတွေအပြင်ကိုရီးယားနိုင်ငံထုတ်အုတ်ထုတ်အလုံးပေါင်း 2,000 ကျော်ကိုလည်းတွေ့ရှိခဲ့တာကြောင့်အကောက်ခွန်မဲ့တင်သွင်းလာတယ်ဆိုပြီးဖမ်းဆီးထားတယ်လို့ဆိုပါရယ်ဒီဆေးတွေဟာနေဆက်တွေကနေမြန်မာနိုင်ငံအတွင်းကိုအခုလိုနီးတွေနဲ့ဝင်ရောက်နေတာကြောင့်မြန်မာနိုင်ငံမှာတော့အလွယ်တကူဝယ်ယူလို့ရတဲ့အကြောင်းနဲ့ဒီလိုဆေးတွေကိုအသုံးပြုပြီးအမျိုးသမီးတွေကိုအကြမ်းဖက်တာတွေရာဇဝတ်မှုကျူးလွန်တာတွေကိုမတမာသူတွေကလုပ်နေတာကိုတွေ့ရကြောင်းမြန်မာနိုင်ငံကလူငယ်တအူးကလည်းပြောပြပါရယ
်ပေါ်တင်ကြီးတော့သူတို့မရအောင်ဒါမဲ့သူအချိန်နဲ့သူနီးဆက်ရတယ်နီးဆက်ရဆေးဆိုင်တွေနီးဆက်ရလို့တက်စီဓမားတွေအဲ့လိုသူတို့စီမှာတော့ဝယ်လို့ရတယ်လူတွေဝယ်ပြီးတော့ဒီကျွန်တော်တို့အဲ့ဒီဆေးတွေတောင်းတဲ့လူငယ်အများစုကဒီတောင်းပြီးတော့မှမြန်မာမျိုးသမီးတွေနဲ့အမျိုးလင်းဆက်ဆံဖို့အတွက်သူတို့ကြိုးစားလာတာတွေဖြစ်တယ်။အဲ့ဒါမျိုးအဲ့ဒါတော့ကျွန်တော်တို့မြန်မာပြည်မှာဆိုတော့လူငယ်တွေကြားထဲမှာရေပန်းစားတယ်ရေပန်းစားတယ်တော့လည်းလည်းကူရနိုင်တယ်တစ်လုံးမှ900နဲ့လည်းရတယ
်။အခုထိုင်းနယ်စပ်မှာဖမ်းမိခဲ့တဲ့လိန်စိတ်ကြွဈေးနဲ့အောက်ခွန်မဲ့ကုန်ပစ္စည်းတွေရဲ့ကာလတန်ဖိုးကတော့ထိုင်းဘတ်ငွေ73တန်းကျော်ရှိတယ်လို့လည်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှသတင်းပေးပို့ခဲ့တာပါအခုတော့အီရန်နဲ့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်ရှင်အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့တက်တန်းနှစ်နှစ်ကြာနိုင်ငံတကာသဘောတူညီချက်ကိုအီရန်ဘက်ကလိုက်နာကြောင်းပုံမှန်အတည်ပြုပေးရတဲ့အစီအစဉ်ကိုရက်ဆိုင်တော့မှာဖြစ်ကြောင်းနဲ့အကြမ်းဖက်ဝါဒဒဏ်ပြန်တိုက်ဖျက်ရေးရည်ရွယ်ချက်နဲ့အီရန်တော်လန်ရေးပြည်ဆောင်တက်အပေါ်ပိတ်ဆို့တန်ခတ်မဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်ပါတယ်ဒါပေမဲ့လည်းအမေရိကန်ပါဝင်ကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်တို့ကြားသဘောတူညီချက်ကိုလုံးဝဖျက်သိမ်းပစ်ဖို့ပြောတဲ့မျိုးတော့မကြားရသေးတဲ့အကြောင်း VOA အင်ဖြူတော်သတင်းတော်စတီဟမ်မန်ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လင်းဦးကတင်ပြပေးထားပါရရှင်
she le bai ne kabar wa ma yan lu ni pi a chan phat wa ra go a pi thop pan ni de nang ngai phi khaw pi un po pye tan ne maha biwa tye ne kai twe daw me chao ai pi ro tan taman ye ya saung ma tamnat daw ne twang ga pyo so lai da ba.
Today I am announcing our strategy along with several major steps we are taking to confront the Iranian regime's hostile actions.
You are so ya ya yan lo de lo yet de go yin san bu be do kha ma nuclear la na ma thau lou nai bu ye chi de chi dan ni a mya pya pa won ne maha biwa tye go di ka ni be chin nya lai ba bi.
American ye maha mit twi so ya phone tchu ye a le ne pan cha che de ne tu tamna twang ga ro iran ne tbo tu yin che ko lo wa phit phit bu tat pyo la mi lo ma shi ro ba u. ဒီရောပတ်သမကအီယူရဲ့နိုင်ငံခြားမူဝါဒရေးရာအခြေခံဖက်ဒရစ်ကမူကဟီနီတို့လိုသဘောတူညီချက်ကိုထောက်ခံသူတွေကတော့အီရန်နိုင်ငံနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ဟန်တာထားနိုင်တဲ့အကြောင်းပြောဆိုနေကြတာပ
ါ We cannot afford as international community as Europe for sure to dismantle a nuclear agreement that is working and delivering
နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အထူးသဖြင့်ဥရောပအနေနဲ့အခုချိန်မှာလက်တွေ့အလုပ်ဖြစ်နေတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုဖျက်ပစ်ဖို့ဆိုတာမဖြစ်နိုင်ပါဘူးအီရန်အနေနဲ့ကတိကဝတ်တွေအတိုင်းလက်တွေ့အကောင်အထည်ဖော်မှုရှိမရှိပြပြဆောင်ဆောင်တင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးပြီးတော့မှဒီပြပြဆိုင်ရာအနုညူစွမ်းအင်အေဂျင်စီ IAEA ကလည်းရှစ်ချိန်တိတိအတည်ပြုထားပြီးသွားပါပြီသဘောတူညီချက်ထဲကကတိကဝတ်တွေကိုချိုးဖောက်မှုလည်းမရှိပါဘူး
ဒီလိုချင်တွေကြောင့်သဘောတူညီချက်နဲ့ပတ်သက်လို့လက်တော်မှာပြောင်းလဲပြီးဖြစ်လာအောင်မလားလားမရှိဘူးလို့ Harvard တက္ကသိုလ်ကနိုင်ငံတကာရေးရာကျွမ်းကျင်သူ Gary Sammo ကသုံးသပ်ပါတယ
် This is mainly political theater. President Trump gets to denounce the Iran agreement which he's heavily criticized.
ဒီကနေ့မှာနိုင်ငံရေးကစားတာလားဖြစ်ပြီးကြီးကျယ်ဝေဖန်ခဲ့ပြီးUN သဘောတူညီချက်ကိုသမ္မတ Trump အနေနဲ့ရှုတ်ချပြောဆိုနေရတာဖြစ်တယ်လို့သဘောတူညီချက်ရာ American ကတံခတ်မှုတွေကိုလည်းဆက်လက်ပြီးဖယ်ရှားထားမှာဖြစ်တာကြောင့်လက်တော်မှာအပြောင်းလဲမဖြစ်နိုင်တဲ့အကြောင်းပြောဆိုသွားတာပါ။သဘောတူညီချက်ကိုသမ္မတကလက်ခံအတည်ပြုမပေးတော့တဲ့အတွက်တည်ဆဲဥပဒေအရ Congress တော်အနေနဲ့တံခတ်မှုတွေကိုပြန်လည်ချမှတ်တာဓမ္မမော်ရင်လည်းဘာမှမလုပ်ဘဲထားခြင်းလဲထားလို့ရနေပါတယ်။သမ္မတ Trump ကတော့သဘောတူညီချက်ကိုပြင်ဆင်ရေးဆက်လက်ဖိအားပေးနေစေပါ
။ I am directing my administration to work closely with Congress and our allies.
သဘောတူညီချက်မှာအားနည်းချက်တွေအကြီးအကျယ်ရှိနေတာတွေကိုပြင်ဆင်ပြီးအီရန်ဆိုရကကမ္ဘာကြီးကိုနျူကလ িয়ার လက်နက်နဲ့မချိန်ချောင်းနိုင်အောင်လုပ်ဖို့ကွန်ဂရက်လွှတ်တော်နေရာကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့ပါအနီးကပ်ဆောင်ရွက်သွားဖို့ကျွန်တော်အစိုးရအဖွဲ့ကိုညွှန်ကြားထားပါတယ်။ဒီသဘောတူညီချက်ထဲကပြင်ရမယ့်အပိုင်းတွေထဲမှာအီရန်ရဲ့နျူကလ িয়ার အစီအစဉ်အပေါ်ကန့်သတ်ထားတဲ့အဓိကအပိုင်းတွေကိုနှင်းအနှဲငယ်အတွင်ဖျက်သိမ်းမယ်ဆိုတာလည်းပါဝင်ပါတယ်။
အလုပ်တော်လူနေစုခေါင်းဆောင် Nancy Pelosi တို့လိုအတိုက်ခံ Democratic Party ခေါင်းဆောင်တွေကတော့ Iran အနေနဲ့သဘောတူညီချက်အတိုင်းလက်နာမှုရှိကြောင်းယုံကြည်ထားကြတာပ
ါ President Trump's refusal to recertify is a grave mistake.
ဒါမှမဟုတ် Trump ကအတည်ပြုပေးဖို့ငြင်းဆန်တာဟာ American ရဲ့လုံခြုံရေးကိုချိန်ချောက်ရာရောက်တယ်လို့အရေးကြီးတဲ့ကာလမျိုးမှာ American အပေါ်လက်ခံယုံကြည်မှုကိုထိခိုက်စေနိုင်တဲ့ကြီးမားတဲ့အမှားတစ်ခုပါ
။ဒါမှမဟုတ် Trump ရဲ့ဒီနေ့မှမှာဆက်ဆံတဲ့သဘောထားပေါ် Iran နိုင်ငံဘက်ကလည်းမချေနှက်တန်နေဖက်ပေါ်လာနေတာပါ။သဘောတူညီချက်နဲ့ပတ်သက်လို့သမ္မတ Trump ရဲ့ဝေဖန်ချက်တွေဟာအခြေမြစ်မရှိသလိုနိုင်ငံတကာသဘောတူညီချက်တွေကိုတိုင်းပြည်တစ်ပြည်တည်းကရုပ်သိမ်းလို့မရနိုင်ဘူးလို့လည်းပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးတင်ပြခဲ့တာပါ။အခုတော့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကွဲသွားစေတဲ့သမိုင်းကြောင်းမှတ်တမ်းတင်တဲ့ပြတိုက်ဖွင့်လင်းတဲ့အကြောင်းကိုနားဆင်ကြရပါမယ်။လွန်ခဲ့တဲ့နှစ်90ပြည်ထောင်ကိုလိုနီလက်အောက်မှာအိန္ဒိယနိုင်ငံကနေဒီပါကစ္စတန်နိုင်ငံဆိုပြီးနှစ်နိုင်ငံခွဲထုတ်လိုက်တာကြောင့်ခေတ်သစ်သမိုင်းမှာအကြီးမားဆုံးလူအုပ်ဖြစ်တဲ့လူသန်း20ကျော်ဆုလိုက်ပြုံလိုက်ရွှေ့ပြောင်းကြပြီးတန်းတဝက်ကျော်လည်းအသက်ခံခဲ့ကြရပါတယ်။1948ခုနှစ်အိန္ဒိယနိုင်ငံလွတ်လပ်ရေးရတဲ့အခါမှာဟိန္ဒူနဲ့ Sikh ဘာသာဝင်တွေကအိန္ဒိယနိုင်ငံတဲကိုဖျက်ကျော်ဝင်ရောက်နေထိုင်ပြီးမွတ်စလင်ဘာသာဝင်တွေကပါကစ္စတန်ကိုဝင်ရောက်ခဲ့ကြပါတယ်။အိန္ဒိယနဲ့ပါကစ္စတန်ဆိုပြီးနှစ်နိုင်ငံကွဲသွားစေတဲ့သမိုင်းကြောင်းကိုမှတ်တမ်းတင်ထားတဲ့ပထမဦးဆုံးပြတိုက်ကိုအိန္ဒိယနိုင်ငံပင်ဂျပ်ပြည်နယ်အမရိစာမြို့မှာဖွင့်လှစ်လိုက်ပါပြီ။အိန္ဒိယနိုင်ငံမြောက်ပိုင်းပြည်နယ်ဖြစ်တဲ့ပင်ဂျပ်ဟာနှစ်နိုင်ငံကွဲသွားခြင်းကြောင့်ဖြစ်ပေါ်လာတဲ့လူမျိုးကြားဆန္ဒခွဲခြားမှုတွေကိုအဆိုးဆုံးခံခဲ့ရတဲ့ပြည်နယ်ဖြစ်ပါတယ်။အန်ဂျာနာဖတ်စရီချာပေးပို့တဲ့သတင်းကိုမှတ်အသက်စင်ကပြောပြပေးပါလိမ့်မယ်ရှင်။
အချုပ်ဆက်ဟင်းအိုးနဲ့တစ်တာဆိုရဲနေစဉ်သုံးပစ္စည်းတွေကိုပိုက်ပြီးတော့ပြည်သူတွေက1948ခုနှစ်အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကွဲသွားချိန်တုန်းကဖြစ်ခဲ့တဲ့လူရဲတပ်ဖြတ်မှုပြိပခါတွေအတွင်းထွက်ပြေးခဲ့ကြရပါတယ်။ဒီလိုဒုက္ခခံခဲ့ရတဲ့ပြည်သူတန်းလက်ချီတွေရဲ့အကြောင်းကို Emirates မျိုးက Partition ပြလိုက်မှာပြသထားပါတယ်။
အကြံဖတ်မှုတွေတည်နေတဲ့ဒီတမိုင်းကြောင်းဟာမိပြလူနီးပါးဖြစ်နေပြီလို့ဒီပြတဲ့ကိုပူးတွဲတည်ထောင်သူမလစ်ကာအာလီဝါလီယာကပြောပါတယ်
Using those objects and the stories that each of them tell, we're hoping that
ပြသထားတဲ့ PC တွေကိုတွေ့ပုံမြင်တွေကိုနားထောင်ပြီးဒီလိုနိုင်ငံကွဲကွာသွားခြင်းကလူသားပေါင်းများစွာရဲ့ဘဝတစ်ခုချင်းပေါ်ဘလောက်တောင်တက်ရောက်သွားသလဲဆိုတာကိုပြလိုက်ကိုလာကြည့်သူတွေနားလည်နိုင်မယ်လို့မျှော်လင့်ပါတယ
်ပြသထားတဲ့ဓာတ်ပုံတွေအသုံးဆောင်ပစ္စည်းတွေနဲ့စာအတူအပိုင်းစာလေးတွေကလူအစုလိုက်အပြုံလိုက်အသက်ပြတ်ခံခဲ့ရတဲ့အချိန်အတွင်းကအိမ်အပျက်စီးဘဝအပျက်စီးတွေကြားကပြန်ရက်တည်နိုင်အောင်ကြိုးပမ်းခဲ့ကြရတွေကိုထင်ဟန့်စေပါတယ်ထွက်ပြေးခဲ့တဲ့အမျိုးသမီးတယောက်ဆိုရင်သူတံမိုးထားရဆုံးမင်္ဂလာဝတ်ဆုံးစာရီကိုပိုက်ပြီးတော့ထွက်ပြေးခဲ့ရပါတယ်။ရှင်းနေရွယ်ကောင်မလေးတယောက်ကတော့အိမ်အပျက်စီးတွေကြားကတက်တာတစ်လုံးကိုအတင်းဆွဲထုတ်ခဲ့ပါတယ်။အိမ်ပြက်ထဲမှာပါသွားတဲ့သူ့အယုတ်လေးတွေအစားနောက်ကျရဲ့အယုတ်အစ်စ်လေးတွေထည့်ဖို့ဒီတက်တာလိုတဲ့ဆိုပြီးသူကပြောပါတယ်။ဒီမှာပြသထားတာကတော့မရင်းကျစ်မှုနဲ့အဖမ်းခံရမှုတွေကနေလွတ်ချင်လို့ရေတွင်းနေတဲ့ကိုခုန်ချခဲ့ကြတဲ့အတွန်းခံခဲ့ကြရတဲ့အမျိုးသမီးထောင်တဲ့ခြေကိုကိုးစားပြပါတယ်။အစုလိုက်အပြုံလိုက်အသက်ခံခဲ့ရတဲ့အချိန်မှာမိတာနဲ့ကူညီတဲ့သူတွေလည်းရှိခဲ့ကြောင်းမာလီကာကပြောပြပါတယ
်။
အကျန်းဖက်တက်ခိုက်ခံရချိန်မှာသူ့မိသားစုဝင်တွေနဲ့အတူရေရင်ထဲကိုခုန်ချခဲ့တဲ့အမျိုးသမီးရဲ့ပိတ်စာပါ။သူ့ကိုနောက်အတိုင်းဝန်းတစ်ခုကလူတစ်ယောက်ကကယ်ဆယ်နိုင်ခဲ့ပါတယ်။
ရွာတရွာလုံးကိုအစုလိုက်အပြုံလိုက်တက်ဖြတ်မှုကနေလွတ်ဖို့အဲ့ဒီတော့ကအသက်19နှစ်ပဲရှိသေးတဲ့ဂျာကက်စင်ကရာဗီမြစ်ကိုဖျက်ကျော်ထွက်ပြေးခဲ့ပါတယ်။သူ့အတွက်တန်ဖိုးရှိဆုံးပိုင်ဆိုင်မှုကတော့ကျောင်းတက်ဖို့အကြွေးထုတ်ပေးထားတဲ့စာရွက်စာရည်တွေဖြစ်ပါတယ်။ဒီစာရွက်စာရည်တွေကြောင့်ပဲသူပွဲရလိုက်ပြီးတော့ဘဝကိုပြန်တည်ဆောက်နိုင်ခဲ့ပါတယ်။
ဘူစာရီစာရီမန်နေစမောလ်ကိရခီဟဲအော်မန်နေ
ရှိခဲ့ပါဘူး။ဒုက္ခသည်စခန်းမှာနေရပါတယ်။ဘလို့အချိန်လေးမျိုးကနေပညာပြီးဆုံးအောင်သင်ခဲ့ရလဲဆိုတာဒီဖြတ်ပိုင်းတွေကိုကြည့်ရင်ပြရိုက်ကိုလာကြည့်သူတွေနားလည်နိုင်မှာပါ
။လွတ်လပ်ရေးရဲ့ကြီးမားတဲ့တန်ဖိုးကိုမရေမတွက်နိုင်တဲ့အရသာပြည်သူတွေပေးဆက်ခဲ့ရတဲ့အကြောင်းရင်းနှီးအောင်ခန်းစားမိတယ်လို့ပြရိုက်ကိုလာရသူပရနီတီကပြောပါတယ
်။ It just makes me feel so free and so privileged.
ဒီကိစ္စကိုမတိကျုံကျွန်ပြနိုင်တာကျမအပေါ်ဒီဖြစ်ရက်တွေကတိုင်းရိုက်မတက်ရောက်တာကကျမကိုကျမအင်တန်ကန်ကောင်းတယ်လို့ခံစားရစေပါတယ
်နှစ်90ကြာခဲ့ပြီဆိုပေမဲ့လည်းနိုင်ငံကွေးသွားတဲ့ကိစ္စကတောင်အာရှနိုင်ငံတွေအပေါ်အမာရွတ်တစ်ဖွဲတက်ရောက်နေစေပါပြတိုက်ထဲကနောက်ဆုံးပြကန်းကတော့မျောလင်းချက်တွေအသက်ပြန်သွင်းတဲ့တစ်ဖွဲဖြစ်ပါတယ်ပြတိုက်ကိုလာကြည့်သူတွေကတိရစင်းတွေပေါ်မှာစာရေးပြီးတော့တန်ဆူးကျိုးတစ်ပင်မှာချိတ်ကြပါရဲ့ရှင
်မအီတန်စင်တင်ပြခဲ့တာဖြစ်ပါတယ်ရှင
်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကြညာပေးပါမယ်ရှင
်။အမေရိကန်တို့အထောက်ပံ့ပေးထားတဲ့ Syria ပြည်သူစစ်တွေဝိုင်းထားတဲ့ Syria နိုင်ငံ Raqqa မြို့ကနေစုခွာရေးသဘောတူညီချက်နဲ့ Islamic ဆွေရောင် IS တိုက်ခိုက်ရေးသမားအဖွဲ့မျိုးကနေစုခွာခဲ့ကြပါတယ်။ IS တိုက်ခိုက်ရေးသမားတွေကလူသားတိုင်းတွေအဖြစ်သုံးပြတဲ့အနေနဲ့အရက်သားတွေကိုလည်းခေါ်သွားတယ်လို့ပြည်သူစစ်ပြောခွင့်ရတဲ့ဦးကဒီကနေ့တင်းင်းကနေနေမှာပြောပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာမနေ့စနေနေ့ကလူအများပြားထဏ်ရာရတည်ဆုံးခဲ့ရတဲ့ထရက်ကာဘုံးကွဲမှုဖြစ်ပြီးတဲ့နောက်ဆိုမာလီသမ္မတကဝမ်းနဲ့ချေကွဲပွေနေ့အဖြစ်နဲ့၃ရက်သတ်မှတ်ကြေညာလိုက်ပါတယ်။ထဏ်ရာရသွားတဲ့သူတွေထဲမှာ VOA သတင်းတောက်တူလည်းပါဝင်ခဲ့ပါတယ်။ဒီဘုံးကွဲပောက်ကွဲမှုကမိုဂါဒီရှုမြို့ကအသွားလှများတဲ့ဇိုဘီလမ်းဆောင်နားမှာဖြစ်ခဲ့တာဖြစ်ပြီးလူ50ကျော်တည်ဆုံးခဲ့တယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ပြည်နယ်23ခုလုံးမှာအုပ်ချုပ်ရေးမှုတွေအတွက်ဒီကနေ့တနင်္ဂနွေနေ့မှာမဲပေးပွဲချင်းပါမှာဖြစ်ပြီးဒီမဲပေးပွဲကပြဿနာပေါင်းစုံပတ်လည်ဝိုင်းနေတဲ့လဝဲရေးသမ္မတနီကိုလာမာဒူရိုအတွက်တော့စမ်းသပ်မှုတစ်ခုလို့ရှုမြင်ထားကြပါတယ်တကယ်တော့ရွေးကောက်ပွဲကပြီးခဲ့တဲ့နှစ်ကလေးကလုံးဝမှာပါဒါပေမဲ့လည်းမဲပေးပွဲအချို့ခမန်းချက်တွေမှာသမ္မတမာဒူရိုရဲ့ဆိုရှယ်လစ်ပါတီအကြီးအကျယ်ရှုံ့နှိမ်ပြီးတဲ့နောက်မှာသမ္မတမာဒူရိုကိုလိုလားတဲ့မြို့သားရွေးကောက်ပွဲဆိုင်ရာကောင်စီကမဲပေးပွဲကိုအချိန်ဆွဲခဲ့တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုဒီကနေ့ကျင်းပနေပြီးမဲဆန္ဒရှင်တွေဟာမဲယုံတွေကိုတွားရောက်မဲပေးနေကြပါတယ်။အကြက်ကတ်တွေကတော့ဒီရွေးကောက်ပွဲမှာ98%တွေအနိုင်ရလာနိုင်တယ်လို့သုံးသပ်နေကြပါတယ်ရှင်
။တရင်အချင်းချုပ်ကိုမတ်တငိထိုက်ကြညာပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လို့ရမှုကမတ်စမှုန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ CBL ထားရဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American အတန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00 to 9:00ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နိုင်ကြာည9:00ကနေ10:00ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့မိုင်းဒိုမီတာ24 25 30နဲ့ 50 နဲ့မိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင
်
This program has come to you from the Voice of America, Washington.